တနင်္သာရီတိုင်းဝင်ကြီးချုပ်ဦးမြင့်မောင်ကိုပုံမှန်905ခါနဲ့ပြီးခဲ့တဲ့ရက်ပိုင်းအတွင်းကတရားစွဲဆိုလိုက်ပါတယ်တနင်္သာရီတိုင်းဒေသကြီးလွှတ်တော်အတွက်ရွေးကောက်ခံထားရတဲ့ကိုယ်စားလှယ်တွေကတော့တိုင်းဒေသဆိုင်ရာ CRPH ကိုဖွဲ့စည်းလိုက်ပြီးတော့ CRPH ဘဟုရဲ့လမ်းညွှန်မှုအတိုင်းဆက်လုပ်နေကြောင်းအရသာအစိုးရလက်ထက်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်ဝင်ကြီးတူကပြောတဲ့အကြောင်းကိုတော့ကိုညံဝင်းရောင်ကစူးစီးတင်ပြပေးထားပါတယ်ရှင
် CRM လှုပ်ရှားမှုမှာပါဝင်တဲ့ဝန်ထမ်းတွေကိုအားပေးအားမြှောက်လုပ်တယ်ဆိုတဲ့စွပ်စွဲချက်နဲ့တနင်္သာရီတိုင်းဝန်ကြီးချုပ်ဦးမြင့်မောင်ကိုပုံမှန်905ခါခွေးနဲ့အာနာသိန်းတောင်ဝန်ရှိအဖွဲ့အစည်းကတရားစွဲဆိုလိုက်တာဖြစ်တယ်လို့ NLD အစိုးရလက်ထက်တနင်္သာရီတိုင်းအစိုးရအဖွဲ့စီမံဘဏ္ဍာဝန်ကြီးဖြစ်သူဒေါ်ရီချိုက VOA ကိုပြောပါတယ
်ဆွဲလိုက်တဲ့ရေကတော့မစနေရမတိုင်ခင်လေးမှာ905ခါခွေးနဲ့တွဲတယ်လို့တွေးလိုက်ရတယ်ပြီးတော့ဒီကျမတို့တိထားတလောက်ကတော့ထားသူကဒီဝတ်ထမ်းတွေကိုဒီအစိုးရဒီဟိုမှာဖြစ်ခင်မှာဟိုပေါ့နော်လုအားနိုင်ရဲ့အဖြစ်ခွင့်ပြုတယ်ဆိုတဲ့စာကိုထုတ်တဲ့ဟာကိုအဲ့ဒါဝေချုပ်တော်ရတီနဲ့ထုတ်တာမလို့ပေါ့နော်အဲ့ဒါကြောင့်သူတရားစွဲလိုက်တယ်လို့ကျမတော့အဲ့ဒီလိုပဲနားလည်လိုက်တယ
်အခုဆိုလို့ရှိရင်ပြည်တော်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကိုဘိုးအဆင့်ဖွဲ့စည်းထားပြီးတော့အချို့ဒေသတွေမှာဆိုရင်တိုင်းနဲ့ပြည်နယ်အလိုက်CRPH အဖွဲ့အစည်းတွေဖွဲ့ထားတာတွေ့ရပါတယ်။တနင်္သာရီတိုင်းလွှတ်တော်ကရောဒီ CRPH အဖွဲ့ကိုဖွဲ့လိုက်ပါပြီလား
။ Okay ကျမတို့လည်းဒီ CRPH ဖွဲ့စည်းပြီးအနောက်ပိုင်းမှာကျမတို့ CRPH ဘောနော်တနင်္သာရီတိုင်းဒေသကြီးရဲ့လွှတ်တော်ရဲ့ကိုစားပြုကော်မတီပေါ့ဖွဲ့စည်းထားပါတယ်ရှင်။ကျမတို့ကတော့အဓိကဒီ CRPH နဲ့ချိန်ဆက်ထားပြီးတော့ဒါလိုအပ်တဲ့ဟာတွေတို့ကညကြားစွာထုတ်တဲ့ဟာတွေအားလုံးကိုကျမတို့က CRPH အနေနဲ့မိမိရဲ့တိုင်းကိုပြန်လည်ပြီးတော့စာထုတ်ပြီးတော့ဒီသူ့ရဲ့လုပ်ငန်းစဉ်အားလုံးကိုကျမတို့ပူးပေါင်းပါဝင်လှုပ်ဆောင်ပါလိမ့်ရှင
်။ CRPH ကော်မတီရဲ့မကြသေးခင်ကညွှန်ကြားချက်တစ်ခုထဲမှာဒီဂျားကာလာအုပ်ချုပ်ရေးအဖွဲ့တွေကိုရက်ကြီးတွေမှာဖွဲ့စည်းဖို့ညွှန်ကြားလာတာတွေ့ရပါတယ်။တနင်္သာရီတိုင်းမှာရောအဲ့ဒီလိုစဖွဲ့နေပါပြီလား
။တနင်္သာရီတိုင်းဒေသကြီးလော့တော်ကိုစားပြုကော်မတီအနေနဲ့လည်းဒါထုတ်ထားပြီးပါပြီ။ထောက်ထားပြီးပါပြီဆိုတော့ဒီထဲမှာပါတဲ့အခြေလက်တိုင်းဒါပြည်သူအုပ်ချုပ်ရေးဆိုတော့ကဒီပြည်သူကတကယ်ကိုအကူတဲ့ပြည်သူကလက်ခံတဲ့သူတွေရဲ့ဟို၁၁ယောက်ပါဝင်တဲ့ဟာဒီတနင်္လာရီတိုင်းဒေသကြီးလော့တော်ကစာမထုတ်ခဲ့တဲ့အခုဒါတိတ်ကြွနေတာဟိုကျမတို့သိရတဲ့ဆိုတော့ဖွဲ့လဲဖွဲ့စည်းနေချပြီလို့ကျမထင်ပါတယ
်ဒီနေရာမှာပေါ့လေဒီအာနာသိမ်းယူရတဲ့အုပ်ချုပ်သူတွေကအခုဆိုလို့ရှိရင်CDM လှူရှားမှုကိုလိုက်ပြီးနှိမ်နှင်းဖြိုခွဲနေတာတွေ့ရပါတယ်။တနင်္သာရီတိုင်းမှာ CDM လှူရှားမှုအခြေအနေဘယ်လိုရှိပါလဲခင်ဗျ။အ
ာလုံပြီးတဲ့အတိုင်းပဲဥပမာဆောက်လုပ်ရေးတို့ဘာလို့ဆိုရင်ဒါတနိုင်ငံလုံးဒါ CDM လှူကြတယ်။ဈေးနဲ့တက်တဲ့ရင်လည်းဒါဆရာဝန်တွေဒီကျန်းမာရေးဝန်ထမ်းတွေပေါ့ပြီးတော့ဆရာမအညာရေးဝန်ထမ်းတွေအားကောင်းတယ်။ဒါမဲ့ဟိုထွေအုပ်တို့ကြတော့လေရကြီးနဲ့စည်ရေးဆက်လောက်ကတော့ဒါ CDM လုပ်ကြတယ်ပေါ့နော်။နောက်ပြီးတော့ CDM တို့ဆိုရင်လည်းအားလုံးလိုလိုပဲလုပ်ပါတယ်။အဓိကအဖြစ်တိုင်းဆက်ခင်ရင်အစ်စ်တွေကကြံနေပြီးတော့ဒီမြို့နယ်အစ်စ်တွေကကြတော့ဒါ CDM လုပ်တာများပါတယ်။အားလုံးချုပ်ကြီးမယ်ဆိုရင်အနည်းဆုံး60ရာနှုန်းလောက်ကတော့ CDM လုပ်တဲ့လူပဲ။ဒါတနည်းသာရတိုင်းဒေသကြီးပြောတာဆို။ဒီသူလူထုရဲ့ဒီဒီမိုကရေစီရလို့မှုသူတို့ရဲ့လွတ်လပ်ခွင့်ရဖို့တို့လူချင်းမှုတွေဟာအလိုပဲပြင်းထန်လို့တဲ့အတွေ့ကြည်သူဆန္ဒတော့ပြဝမယ်လူဒီမှာအပြေဝယုံကြည်လ
ေ NLD အစိုးရလက်ထက်တနင်္သာရီတိုင်းအစိုးရအဖွဲ့ဝင်စောက်လို့ရင်းနဲ့လျှက်စစ်ဝန်ကြီးကိုရောစိုက်ပျိုးမွေးမြူရေးဝန်ကြီးကိုပါစစ်တပ်ရဲ့အာဏာသိမ်းကောင်စီကပုံမှန်905ခါခွေးနဲ့တရားစွဲထားပြီးဖမ်းဝန်းထမ်းထုတ်ထားတဲ့အတွက်ရှောင်တိန်နေကြကြောင်းသိရပါတယ်တနင်္သာရီတိုင်းအတွင်းမှာအဓိကအဖြစ်အစိုးရယုံအဖွဲ့ရှိရာဒဝေမြို့အပါဝင်ဘိမ်းမြို့နဲ့အခြားမြို့တွေမှာပါကလေးကနေတကြီးရွယ်အိုတွေအထိနေစဉ်ရက်ဆက်ပြည်သူတွေလမ်းပေါ်ထွက်ဆန္ဒပြနေကြပြီး CRPH ကခန့်အပ်လိုက်တဲ့ကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်နဲ့နိုင်ငံတကာညှိနှိုင်းဆောင်ရွက်ရေးကိုယ်စားလှယ်ကိုပါထောက်ခံကြောင်းဆန္ဒထုတ်ဖော်နေတာတွေကိုလူမှုကွန်ရက်တွေမှာတွေ့နေရပါတယ်ခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါ